Welcome to the Voice of America in Burmese.
Mingala nit tin ma thorasin ni luin sanna piwa ja ba de lu sumon gaung taung lan ya ba de. PO American tan ye 2016 khu ne January la 2 ye sne ni nyet ni kin season ni go American pi taung su Washington DC myo daw ga ni မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 19 25တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာညနေခင်းမှာတောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကျွန်မနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးသွားမှာပါ။ပါကစ္စတန်နဲ့ဆက်နေထိစပ်နေတဲ့အိန္ဒိယနိုင်ငံပန်ဂျပ်ပြည်နယ်ကလေတပ်အခြေစိုက်စံတစ်ခုမှာတိုက်ခိုက်မှုအတွင်းတနက်သမား4ဦးနဲ့အဆောင်သက်သား1ဦးသေဆုံးသွားပါရယ်။တရုတ်နိုင်ငံဟာပိုအားကောင်းပြီးတော့စွမ်းဆောင်ရည်ပိုကောင်းတဲ့စစ်တပ်ကိုတိစောက်နေရတဲ့အမျှတပ်ဖွဲ့အသစ်3ခုကိုလည်းဖွဲ့စည်းလိုက်ပါရယ်။အချမ်းဖက်လို့ရတွေကျူးလွန်ခဲ့ရဲဆိုတဲ့လူ48ယောက်ကိုဆော်ရီအာရေဗျာမှာကုမြစ်လိုက်ပါရယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကြားဖို့ရှိပါရယ်ကိုညာဝင်းအောင်ရေ
။ Okay ပါခင်ဗျာ။အစိုးရတက်နဲ့တိုင်းသားလက်နက်ကိုင်10ဖွဲ့ကြား NCA အဖြစ်ရဲ့စာချုပ်လက်မှတ်ထိုးပြီးနောက်ပိုင်းအပြည့်ရဲ့လက်မှတ်ထိုးထားတဲ့ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်နဲ့အစိုးရတပ်တို့နှစ်သိက္ခူအချိန်မှာတိုက်ပွဲတွေဖြစ်နေပါတယ်
။ဒီ RCS ကဒီအစိုးရတပ်နဲ့အနည်းဆန်းဆုံးတပ်ဖွဲ့ဖြစ်နေတာတောင်မှလာရောက်တိုက်ခိုက်တယ်ဆိုပြီးတော့မှဒီရှင်းရှင်းပြောလို့ရှိရင်ဒီတိုက်ခိုက်မှုက
သတင်းတွေအပြီးမှာပြည်စုံကိုတင်ဆက်သွားဖို့ရှိပါတယ်။ရွေးကောက်ဝယ်ဝင်ကြတဲ့ကိုယ်စားလှယ်တွေကုန်ကြစည်တင်ပြဖို့ပြက်ကွက်သူတွေကိုအေးအေးယူသင့်မယူသင့်ကော်မရှင်ကဆုံးဖြတ်သွားမယ်လို့ဆိုပါတယ်။နောက်အပြင်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ကအစီရင်ခံပါမယ်ခင်ဗျာ
။ပါကစ္စတန်နဲ့ဆက်နေထိစပ်နေတဲ့အိန္ဒိယနိုင်ငံပန်ဂျပ်ပြည်နယ်ကလေတပ်အခြေစိုက်စံတစ်ခုမှာတနေ့လုံးဖြစ်တဲ့တိုက်ခိုက်မှုအတွင်းတနက်သမား၄ဦးနဲ့အဆောင်သက်သား၂ဦးသေဆုံးသွားတယ်လို့အရာရှိတွေကပြောပါရယ်။ပန်ဟော့လေတပ်စခန်းကိုစနေနေ့မနေ့အစောပိုင်းမှာတနက်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးနိုင်အတော်ကြာအောင်တနက်တန်တွေကြာနေခဲ့ရတာပါ။တိုက်ခိုက်ရေးသမားတွေဘသူဘဝဖြစ်တယ်ဆိုတာစုံစမ်းနေဆဲဖြစ်တယ်လို့အိန္ဒိယအရာရှိတွေကပြောပါရယ်။သူတို့တွေဟာအိန္ဒိယနိုင်ငံအုပ်ချုပ်မှုအောက်ကကက်ရှမီးယားဒေသကိုခွဲထွက်လို့တဲ့ပါကစ္စတန်နိုင်ငံအခြေဆိုင်ဂျိုင်ရှ်အီလ်မိုဟာမက်မိုဟာမက်ရဲ့တမရော်လို့ခေါ်တဲ့စစ်သွေးကြွအုပ်စုတွေကဖြစ်မဲ့ဆိုပြီးတော့အိန္ဒိယလုံခြုံရေးအရာရှိတချို့ကပြောပါရယ်အိန္ဒိချင်းဖြစ်တဲ့ပါကစ္စတန်နိုင်ငံသားမကအိန္ဒိယရဲ့အိန္ဒိချင်းနိုင်ငံအားလုံးနဲ့ငြိမ်းချမ်းရေးကိုရာလိုလားကြောင်းဒါပေမဲ့လို့အိန္ဒိယကိုအကြမ်းဖက်တိုက်ခိုက်လာရင်အလားတူတုံ့ပြန်သွားမယ်လို့အိန္ဒိယပြည်ထောင်ရေးဝန်ကြီးရာဂျ်နတ်ဆင်းစ်ကရုတ်မြင့်သံကြားမိန့်ခွန်းမှာစကားလုံးတွေကိုတတိထားတုံ့လုံးပြောဆိုသွားပါရယ်ပြီးခဲ့တဲ့နှစ်တုန်းကလည်းပန်ဂျပ်ပြည်နယ်တွင်တိုက်ခိုက်မှုတစ်ခုအတွင်းရဲအရာရှိတွေအပါအဝင်လူ9ယောက်ထက်မနည်းသေဆုံးခဲ့ပါသေးတယ်။ဒီတိုက်ခိုက်မှုကိုပါကစ္စတန်နိုင်ငံထဲကနေတရင်အချက်လက်တွေရခဲ့တဲ့အကြမ်းဖက်သမားတွေရဲ့လုပ်ရဆိုပြီးတော့အိန္ဒိယဘက်ကပြစ်တင်ခဲ့တာဖြစ်ပါတယ်။ဆယ်စုနှစ်တစ်ခုကျော်ကာလအတွင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပါကစ္စတန်ဝန်ကြီးချုပ်နဝဇ်ရှာရီဖ်နဲ့ကြိုတင်ကြေညာခြင်းမရှိဘဲသမိုင်းဝင်ခီးစဉ်အဖြစ်တွားရောက်တွေ့ဆုံပြီးတပတ်အကြာမှာဒီလိုတိုက်ခိုက်မှုဖြစ်သွားခဲ့တာပါ။ခေါင်းဆောင်တို့တွေ့ဆုံမှုကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုကြားဆက်ဆံရေးတိုးတက်ကောင်းမွန်လာတဲ့ပြရုပ်အဖြစ်ရှုမြင်မှုတွေလည်းရှိနေပါတယ
်။တရုတ်နိုင်ငံဟာပူအားကောင်းပြီးဆန်းဆောင်ရေးပူကောင်းတဲ့စစ်တပ်ကိုတည်ဆောက်နေတာနဲ့အမျှတပ်ဖွဲ့အသစ်၃ခုကိုဖွဲ့စည်းလိုက်ပါတယ်။ရေပြင်နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားနေတဲ့ပေါ်သူ့အနေထားကိုအားကောင်းအောင်လုပ်နေချိန်မှာပဲအခုလိုတပ်ဖွဲ့အသစ်တွေဖွဲ့စည်းကြပါ။နိုင်ငံရဲ့မဟာဗျူဟာမြောက်ဒုံးကြီးတွေကိုကြီးကြပ်လှုပ်ဆောင်မှုအတွက်တပ်ဖွဲ့အသစ်တခုထူထောင်မယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကတောက်ကြနေနောက်ပိုင်းမှာကြေညာပါတယ်။ဒါ့အပြင်မြေပြင်တပ်ဖွဲ့တွေကိုကြီးကြပ်မဲ့ကြီးတက်ကုတ်ကဲရေးစစ်ဌာနချုပ်တခုနဲ့တိုက်ခိုက်ရေးတပ်ဖွဲ့တွေအတွက်ထောက်ပို့တပ်ဖွဲ့တခုထူထောင်မှုလည်းစီစဉ်ထားတာပါ။အားကောင်းတဲ့စစ်ဖက်ဖြစ်လာရေးတရုတ်နိုင်ငံရဲ့အိမ်မက်ကိုအကောင့်ထည့်ဖို့ဖို့အခုတပ်ဖွဲ့အသစ်တွေကိုဖွဲ့စည်းတာဖြစ်တယ်လို့သမရရှိချင်းပင်ကပြောပါတယ်။တရုတ်နိုင်ငံဟာနယ်နိမိတ်ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးအာရှနိုင်ငံအများအပြားနဲ့အငင်းပွားနေတာပါ။အထူးသဖြင့်တော့ကြေပြောတဲ့တောင်တရုတ်ပင်လယ်တွေကနယ်မြေတွေကိုပိုင်ဆိုင်မှုအပေါ်အငင်းပွားနေတာဖြစ်ပြီးအဲဒီကနယ်မြေအလုံးနီးပါးကိုသူတို့ပိုင်တယ်လို့တရုတ်ကကြေညာထားပါတယ်။တရုတ်စီးရေးချက်ထွင်တာဟာအိနီးချင်းနိုင်ငံတွေအတွက်ချင်းချောက်မှုမဟုတ်ပါဘူးလို့တရုတ်အစိုးရကအခိုင်အမာပြောထားပါတယ်။
ယီမန်နိုင်ငံအစိုးရတပ်ကိုထောက်ခံတဲ့တိုက်ခိုက်ရေးသမားတွေဟာအယ်ကိုင်ဒါအစစ်မြင့်ခေါင်းဆောင်တယောက်နဲ့စစ်သွေးကြွတပ်သား၂ယောက်ထက်မနည်းကိုတပ်ဖြတ်ခဲ့တယ်လို့ပြောပါရယ်။အဗ်ဒူအန်ဝါလို့လူသိများတဲ့အလီအဘက်အယ်ရာဘင်ထလက်ဟာစစ်သွေးကြွတွေထိန်းချုပ်ထားတဲ့ယီမန်ရဲ့အကြီးဆုံးပြည်နယ်တစ်ခုဖြစ်တဲ့ဟာဒရာမော့တ်မှာအယ်ကိုင်ဒါတွေတည်ထောင်ထားတဲ့တရားရုံးတစ်ခုရဲ့အကြီးအကဲလည်းဖြစ်ပါရယ်။တောင်ပိုင်းကမ်းခြေမြို့ဖြစ်တဲ့အေဒန်ကိုအဗ်ဒူအန်ဝါရဲ့ကာရာမောင်းနဲ့တွားနေခဲ့တဲ့တပ်ခတ်ခံရတာဖြစ်တယ်လို့ယီမန်အစိုးရပိုင်းကဆိုပါရယ်။လက်တလောလာတွေအတွင်းယီမန်အစိုးရကိုထောက်ခံတဲ့အရာရှိတွေကိုစစ်သွေးကြွတွေဖက်ကတိုက်ခိုက်မှုတွေတိုးလှုပ်လာနေတာပါ။အယ်ကိုင်ဒါနဲ့အိုင်စစ်သွေးကြွတွေကိုချိတ်ဆက်ထားတဲ့အကြမ်းဖက်သမားတွေဟာယီမန်ပြည်တွင်းစစ်ကိုအုံချပြီးတော့အက်ဗဒန်မြို့ကိုသူတို့ရဲ့မဟာဗျူဟာကျတဲ့ကမ်းခြေမြို့အဖြစ်ဝင်ရ ောင်တိုက်ခိုက်ဖို့လုပ်နေတာလည်းဖြစ်ပါတယ်။ရီမင်နိုင်ငံထဲမှာအယ်ခိုင်ဒါတွေဟာအကြမ်းဖက်ကွင်းရဲ့အတွက်အန္တရာယ်အရှိဆုံးအဖွဲ့ဖြစ်တယ်လို့အမေရိကန်တို့ဘက်ကရှုမြင်ထားပါတယ်။ဟူဒီသဘုံတွေကရီမင်နိုင်ငံရဲ့မြို့တော်ဆန်နာကိုတင်ပိုက်လိုက်တာကြောင့်သမရအဗ်ဒူရာဘူးမန်ဆွာဟာဒီအစိုးရအဖွဲ့ကအီဒင်မြို့ကိုတင်ဆောင်ခဲ့ရတဲ့2014ခုနှစ်မှာပဋိပက္ခတွေစတင်ဖြစ်ခဲ့တာပါ။သဘုံတပ်တွေဟာအီဒင်မြို့ကိုထပ်ပြီးတင်ပိုက်လိုက်တာကြောင့်ရီမင်သမရကဆော်ရီအာရေဗျနိုင်ငံမှာခိုလုံခဲ့ရပါတယ်။ဆော်ရီလေတပ်တွေကြောထောက်နောက်ခံပြုထားတဲ့ရီမင်တပ်တွေကအီဒင်မြို့ကိုပြန်လည်သိမ်းယူနိုင်ခဲ့ပေမဲ့လို့မြို့တော်ဆန်နာကတော့သဘုံတွေလက်ထက်မှာပဲရှိနေပါသေးတယ်။မြေပြင်နဲ့လေကြောင်းတိုက်ခိုက်မှုအတွင်းလှူပေါင်း6000ထက်မနည်းတိစုံခဲ့ရပြီးရီမင်မှာအဆိုးဆုံးဘေးအန္တရာယ်တွေကျရောက်နေခဲ့တာလည်းဖြစ်ပါတယ်။ရီမင်နိုင်ငံထက်ကလူရေ80ရာခိုင်နှုန်းနီးပါးဟာအစားအစာနဲ့အခြေခံကျန်းမာရေးဆောင်ရှားမှုတွေအရေးပေါ်လိုအပ်နေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာတရင်တပတ်တော်မရှိတဲ့အချိန်တွင်ဒုတိယအကြိမ်မြောက်အသေးခံပုံခွဲတာသူတို့လက်ချက်လို့တာလီဘန်တွေကပြောပါတယ်။ကဘူးမျိုးတော်ကစားတောက်ဆိုင်တစ်ခုမှာတောက်ကြနေညနေပိုင်းပေါ်ဖောက်ခွဲမှုကြောင့်လူတစ်ယောက်တေဆုံးပြီး17ယောက်ဒဏ်ရာရသွားပါတယ်။တကြိမ်ထက်မနည်းဖမ်းဆီးတာတွေရှိထားတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီသတင်းပတ်အစောပိုင်းကဖြစ်တဲ့တိုက်ခိုက်မှုကိုလည်းသူတို့လက်ချက်လို့တာလီဘန်တွေကကြေညာထားတာပါ။ကဘူးလေစိတ်နာလမ်းပေါ်ကကားတစ်စီးကိုဖောက်ခွဲရေးသမားကတနင်္လာနေ့မှာဖောက်ခွဲခဲ့တာလို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဖြစ်ရမှာအကြမ်းသားတဦးထက်မနည်းတေဆုံးပြီး73ယောက်ဒဏ်ရာရပါတယ်။တာလီဘန်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအသစ်လုပ်ဖို့ပါကစ္စတန်ကပြင်ဆင်နေချိန်မှာပဲအခုတိုက်ခိုက်မှုတွေဖြစ်တာပါခင်ဗျာ။
UAE ဘေးကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အေဂါနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ပြီးခဲ့တဲ့သတင်းမှအတွင်းအိုဟိုင်းယိုမြေဝန်ဒေသကနေအရှေ့ဘက်အိုကလာဟိုမားကလူတွေဟာရေလွှမ်းမှုတွေတွေ့ကြုံခဲ့ရတာကြောင့်ထောင်နဲ့ချီတဲ့လူတွေဘေးလို့ရရွှေ့ပြောင်းခဲ့ရတယ်လို့လူ73ယောက်ထပ်မင်းသိဆုံးခဲ့ပါတယ်။ဒီနောက်ပိုင်းအမေရိကန်နိုင်ငံတောင်ပိုင်းပြည်နယ်တွေကမစ္စစ်ပီပြည်နယ်မြစ်တရှောင်းမှာနေထိုင်ကြတဲ့လူတွေကလည်းရေဘေးအန္တရာယ်အတွက်လိုအပ်တဲ့ပြင်ဆင်မှုတွေလှုပ်ဆောင်နေကြပါတယ်။Illinois ပြည်နယ်ထဲကနေရာ12နေရာကိုအရေးပေါ်အခြေအနေကြေညာထားရသလိုပြည်နယ်အုပ်ချုပ်ရေးမှူး Bruce Renner ကလည်း Illinois အမျိုးရသက်ကိုရေလွှမ်းနေတဲ့တောင်ပိုင်းပြည်နယ်တွေမှာအပြက်စီးတွေနဲ့အောင်ကြိုးပမ်းပေးဖို့နဲ့လူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးတဲ့နေရာမှာကူညီပေးဖို့ညွှန်ကြားထားပါတယ်။ Illinois ပြည်နယ်တောင်ပိုင်းမှာတော့ January 3ရက်နေ့မှာရေအမြင့်ပေး 49.5 လက်မအထိတက်လာမယ်လို့အမျိုးသားမိုးလေဝသဌာန NWS ကခန့်မှန်းထားပါတယ်။တောက်ကြနေကစလို့ Texas, Oklahoma, The Carolinas, Alabama နဲ့ Kentucky ပြည်နယ်တွေထက်ကဒေသချို့မှာရှီဘေးအန္တရာယ်တိပိချက်တွေကိုလည်း NWS ကထုတ်ပြန်ထားပါတယ်
။ဆိုမာလီအခြေစိုက်အယ်ရှာဘပ်အဖွဲ့ကလူသေစုဆောင်မှုရိုက်ကူးထုတ်လုပ်ထားတဲ့ဗီဒီယိုအသစ်တစ်ခုကိုထုတ်ပြန်လိုက်ပါတယ်။အဲ့ဒီအထဲမှာအမေရိကန်ကရဲတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုတွေနဲ့အမေရိကန်နိုင်ငံတွေကမွတ်စလင်တွေဝင်ခွင့်မပြုဘဲပိတ်ပင်ကန့်သတ်ဖို့သမ္မတဝန်ယူကောက်ပွဲဝင်ခွင့်ရရေးကြိုးစားနေသူတူဖြစ်တဲ့ Donald Trump ကပြောတာတွေကိုရိုက်ထားပါတယ်။တောက်ချာလီကထုတ်ပြန်တဲ့အဲ့ဒီဗီဒီယိုဟာအကြမ်းဖက်ဝါဒကင်ဆွဲတဲ့အဖွဲ့တစ်ဖွဲ့ဖြစ်အမေရိကန်ကတတ်မှတ်ထားတဲ့အဖွဲ့အနေနဲ့online ပေါ်ကနေလူသစ်စုဆောင်မှုတွေမစ္စတာထရမ့်ရဲ့တောင်းဆိုချက်ကိုဖော်ပြတာဒါမှမဟုတ်အမေရိကန်မှာလက်ရှိဖြစ်ပျက်နေတာတွေကိုအသုံးပြတာဟာပထမဆုံးအကျင့်ဖြစ်ပွဲရှိပါတယ်။အစွန်းရောက်ဂျီဟတ်ဝါဒီတွေကိုလူသစ်စုဆောင်မှုတွေအစ္စလမ်ဘာသာနဲ့မွတ်စလင်တွေကိုဒေါ်နယ်ထရမ့်ကတိုက်ခိုက်စော်ကားတဲ့ဗီဒီယိုတွေကို IS လို့ခေါ်တဲ့စစ်သွေးကြောအဖွဲ့ကပြနေတယ်လို့ဒီမိုကရက်တစ်ပါတီဘက်ကနေသမ္မတရွေးကောက်ပွဲဝင်ဝင်ရဖို့ကြိုးစားနေသူဟီလာရီကလင်တန်ကပြီးခဲ့တဲ့လမှာပြောထားပါတယ်။အဲ့ဒီအချိန်ကသူပြောတာမှန်မမှန်ကိုအချက်လက်တွေကိုတိုက်ဆိုင်စစ်ဆေးတဲ့တခြားလူလက်တဲ့အဖွဲ့တွေကမေးခွန်းထုတ်ပါတယ်။ဒါပေမဲ့အခုတော့ IS နဲ့တိုက်ရိုက်မဆက်ဆက်တဲ့ El Shabab အဖွဲ့ကဒေါ်နယ်ထရမ့်ပြောနေတာကိုရိုက်ယူထားတဲ့ဗီဒီယိုကိုအသုံးပြုလာတာပါ။အမေရိကန်ပြည်တော်စုကမွတ်စလင်တွေအနေနဲ့နိုင်ငံတွေကနေထွက်သွားဖို့ဒါမှမဟုတ်ဘာသာရေးစစ်ပွဲဆင်နွှဲဖို့တခုခုကိုရွေးရမယ်လို့အဲ့ဒီပြောက်ွက်ပြီးတဲ့နောက်မှာအမိမဖော်တဲ့ El Shabab ပြောခွင့်ရသူကအင်္ဂလိပ်ဘာသာနဲ့ပြောထားပါတယ်။
အကြမ်းဖက်လုပ်ရက်တွေကျူးလွန်ခဲ့တယ်ဆိုတော့လူ49ယောက်ကိုစနေနေ့ကကွပ်မျက်လိုက်တယ်လို့ Sorry Arabia ပြည်ထရေးဝန်ကြီးကပြောပါရယ်ဒီထဲမှာထင်ရှားတဲ့ Shiite ဘာသာရေးကောင်းဆောင် Niam El Niam လဲပါဝင်ပါတယ်သူဟာ2013ခုနှစ် Shiite တို့စန့်ကျင်ဆန္ဒပြခဲ့ကြတဲ့ Arab မျိုးဦးလှုပ်ရှားမှုမှာထင်ရှားသူတူဦးလည်းဖြစ်ပါရယ်သူ့ကိုအခုလိုကွပ်မျက်လိုက်တာကြောင့်တိုင်းမီရင်းက Shiite လူနေစုတွေကိုနှိမ်ချဆက်ဆံတဲ့အပေါ်မကျေမနပ်ဖြစ်တဲ့လူတွေကြားမတီးမငိမ်ပြန်ဖြစ်လာနိုင်ပါတယ် Sorry Arabia မှာအခုလိုကွပ်မျက်မှုတွေကိုလူထုကြားလုပ်လဲရှိပြီးမကြခဏဆိုသလိုကွပ်မျက်ခံရတဲ့လူတွေကိုလူမြင်ကွင်းမှာပြသထားတာမျိုးလည်းရှိတယ်လို့လူအခွင့်ရေးလှုပ်ရှားသူတွေကပြောပါရယ
်အမေရိကန်ပြည်တော်စုနယူးယောက်မြို့အနှစ်တစ်ဂျူညနေခင်းကို IS အစွန်ရောက်အဖွဲ့အနေနဲ့တိုက်ခိုက်ဖို့ကြံစီတယ်လို့စွပ်စွဲခံထားရသူနယူးယောက်မြို့သားဟာစိတ်ကြမ်းမာရေးဆိုင်ရာပြဿနာတွေတစ်သလုံးခံစားလာရတဲ့လူဖြစ်တယ်လို့မိသားစုကပြောပါရယ်နယူးယောက်ပြည်နယ်ရိုချက်စတာမြို့ကဘားတစ်ခုကိုတိုက်ခိုက်မယ်ဆိုပြီးအီမန်နျူအယ်လက်မန်က တရင်ပေတူးကိုပြောခဲ့ပြီးတဲ့နောက်သူ့ကိုဖမ်းလိုက်တာလို့ FBI တာဝန်ရှိသူတွေကပြောပါတယ်။သူဟာ IS ခေါင်းဆောင်အဘူဘကာအယ်ဘဂ်ဒတ်ကိုတစ္ဆာခံတယ်လို့ကတိသစာပြုထားပြီး IS ကာလီဖိတ်နိုင်ငံမှာနေထိုင်ဖို့အတွက်အမေရိကန်ကနေထွက်သွားခြင်းခဲ့တယ်လို့ FBI ကပြောပါတယ်။လူရဲမှုတစ်ခုနဲ့ထောင်ဒဏ်၅နှစ်ကြာခံနေရခြင်းအတွင်းအစ္စလမ်ဘာသာကိုကူးပြောင်းခဲ့တာဖြစ်တဲ့လက်ရှ်မန်ဟာအားနည်းပြောညံပြီးတော့အလွယ်တကူလှည့်ပြားဆွဲဆောင်လို့ရသူဖြစ်တယ်လို့သူ့ရဲ့ဖခင်ဖြစ်သူကပြောပါတယ်။လတ်မန်ရဲ့အကြံအစည်းဆိုတာကိုဖော်ထုတ်ပြီးတဲ့နောက်ရိုချက်စတာမြို့မှာစီစဉ်ထားတဲ့နှစ်သစ်ကျူညံ့နေခင်မီရှူမီပန်ပစ်ဖောက်ပွဲကိုဖျက်သိမ်းခဲ့ပါတယ်
။ Tel Aviv မြို့ကဘာအပြင်ဖက်မှာတောက်ကြားနေကတနတ်နဲ့ပြစ်ခတ်သွားတဲ့လူတယောက်ကို Israel တွေကလိုက်လံရှာဖွေနေပါတယ်။ဒီပြစ်ခတ်မှုမှာလူ၂ယောက်သေဆုံးပြီးတော့၃ယောက်ဒဏ်ရာရသွားပါတယ်။ကျော်ပိုးအိတ်တစ်လုံးနဲ့အေးအေးဆေးဆေးဈေးဝယ်ချင်းဆောင်ထားတဲ့မျက်မှန်တပ်ထားတဲ့လူငယ်တယောက်ကိုအနီးကစတိုးဆိုင်တစ်ခုရဲ့လုံခြုံရေးကင်မရာမှတ်တမ်းမှာတွေ့လိုက်ရတာပါ။ဆိုင်မဝကိုသူလမ်းလျှောက်သွားပြီးတော့သူ့ကြောပိုအိတ်ကိုဈေးဝယ်တွန်းလဲထဲထည့်လိုက်ပြီးတဲ့နောက်တနတ်တလက်ကိုဆွဲထုတ်လိုက်ပြီးလမ်းထဲကလူတွေကိုစပြီးပြစ်ခတ်တာကိုကင်မရာမှတ်တမ်းမှာတွေ့ရပါတယ်။အဲ့ဒီလိုပြစ်ခတ်တိုက်ခိုက်ပြီးတာနဲ့တနတ်သမားလူငယ်ထွက်ပြေးသွားပါတယ်။လုံခြုံရေးကင်မရာမှတ်တမ်းကို Israel ရုပ်မြင်သံကြား Channel 10မှာထုတ်လွှင့်ပြသတဲ့အခါတနတ်သမားရဲ့အဖေကသူ့သားကိုမှတ်မိသွားပြီးတော့အာဏာပိုင်တွေကိုအကြောင်းကြားလိုက်တာဖြစ်တယ်လို့ AP သတင်းဌာနကဆိုပါတယ်။နှစ်ဖက်ကြားတင်းမာမှုတွေပြေလျော့စေဖို့ရည်ရွယ်တဲ့အနေနဲ့လက်တလောတိုက်ခိုက်မှုမှာလက်တလောတိုက်ခိုက်မှုအတော်များများမှာအစ္စရေးတို့ရဲ့လက်ထက်ကြောင့်တေဆုံသွားတဲ့ပါလက်စတိုင်းလူမျိုး23ယောက်ရဲ့အလောင်းတွေကိုဂျော်ဒန်မြစ်နောက်ဖက်ကမ်းကိုပို့ပေးပြီးတဲ့နောက်ပိုင်းအခုလိုပြစ်ခတ်တိုက်ခိုက်မှုဖြစ်သွားတာလည်းဖြစ်ပါရဲ့ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ bami.boenews.com မှာကျွန်တော်တို့တင်ဆက်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်နားဆင်နေပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုကြားရပါမယ်။အစိုးရနဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့ကြားအပြစ်ခတ်ရစေးရေးစာချုပ်လက်မှတ်ထိုးပြီးတဲ့နောက်ပိုင်းပထမဦးဆုံးအကြိမ်ဖြစ်အပြစ်ရလက်မှတ်ထိုးထားတဲ့ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်နဲ့အစိုးရတပ်တို့ကြား2015-2016 နှစ်သစ်ကူးချိန်မှာလူသေတဲ့အထိတိုက်ပွဲဖြစ်ခဲ့ပါတယ်။ဒေသတွင်းနေမြေပိုင်နဲ့တိတိကျကျမတတ်မှတ်နိုင်သေးသည်၍ဒီလိုစီးရဲတင်းမာမှုတွေဖြစ်နိုင်သလိုတိုက်ပွဲတွေဖြစ်ရတဲ့အတွက်လည်းရှမ်းပြည်သူတွေအနေနဲ့ငြင်းငြိမ်းရေးအပေါ်ယုံကြည်မှုပြတ်ပြားစေတယ်လို့ရှမ်းလူအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။မကြာမီရပိုင်းမှာပဲအပြစ်ရတိုင်းသားလက်နက်ကိုင်တွေနဲ့အစိုးရတို့ကြားငញ្ញံရေးညီလာခံကျင်းပဖို့ရှိနေတာပါအချိန်ဒီအသေးစိတ်ကိုဆက်သွယ်မိမြန်ထားတဲ့မတ်ဆူမုံကတင်ပြပါမယ
်ဟုတ်ပါတယ်အခုဖြစ်ပွားခဲ့တဲ့တိုက်ပွဲဟာတနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA လက်မှတ်ထိုးခဲ့တဲ့2015အောက်တိုဘာလ15ရက်နေ့နောက်ပိုင်းပထမဦးဆုံးအကြိမ်ဖြစ်အပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ RCSS SSA နဲ့အစိုးရတပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲဖြစ်ပါတယ်။ RCSS ဘက်ကတပ်သားတအူတေဆုံးခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီဇင်ဘာလ31ရက်နေ့ကရှမ်းပြည်နယ်မိုင်းပြင်းမြို့နယ်မိုင်းပူလုံဒေသရင်းက RCSS နဇမအစိုးရတပ်ခလာရ208တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အခြေအနေကိုတော့ရှမ်းတန်တော်စစ်ရဲ့အယ်ဒီတာချုပ်ဆိုင်းယင်းဖုံမင်းကခုလိုပြောပြပါဗျ
။31ရက်နေ့မွန်းလွဲတနင်္လာနေ့ပြီးတော့မှတနင်္လာ40လောက်အထိဒီမုံပူလုံရွာနာမှာ RCSS နေတဲ့တပ်စခန်းတစ်ခုရှိပါတယ်ခင်ဗျ။အဲ့ဒါကိုဆိုရတဲ့ခလာရခြေလင်တိုက်ရင်ညခုရှိကနေပြီးတော့မှစစ်ကြောင်းတစ်ခုကမုံပူလုံနာမှာရှိတဲ့ RCSS ရဲ့နေထိုင်တဲ့နေရာပေါ့နော်။အစိုးရတပ်ကလာရောက်တိုက်ခိုက်လို့ဒီမိနစ်40လောက်ဖြစ်ပွားခဲ့တယ်ပေါ့နှစ်ဖက်တိုက်ခိုက်မှုပေါ့အဲ့ဒီတိုက်ခိုက်မှုကြောင့် RCSS တပ်ကရဲဘော်တရားကိုကြာဆုံးနဲ့တရားတိုင်ရန်ရတယ်ဒီအစိုးရတပ်ကဒီဂျစ်တိုင်ရန်ရရှိတဲ့လူ4ယောက်နှစ်ဖက်မနေရှိတယ်တဲ့ဒီအစိုးရတပ်က RCSS ကနေပြီးတော့မှနေရာအတစ်လာချလို့တိုက်ပွဲဖြစ်ရတယ်လို့တော့ပြောတယ်ခင်ဗျာအဲ့ဒီအစိုးရတပ်ကပေါ့နော်ဒါပေမဲ့ဒီရွာခံတွေကိုမြင်ကြည့်တော့နှစ်ကိုယ်ကလေးကဒီခွန်စာခစ်ကလေးက RCSS ချမ်းနဲ့ကိုင်ဟုတ်စုကအဲ့ဒီရွာနာမှာနှစ်ကိုယ်ကလေးကရှိနေတယ်လို့ကြားသိရပါတယ်ခင်ဗျာ
တိုင်းရင်းသားဒေသတွေမှာအစိုးရတက်တဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိကျတဲ့နယ်မြေပိုင်နဲ့သတ်မှတ်ချက်မရှိသေးသည်၍ဒီလိုတိုက်ပွဲတွေဖြစ်နေအောင်ပါပဲလို့လဲရှမ်းတန်တော်စင်အယ်ဒီတာချုပ်ကပြောပါတယ
်တကယ်တမ်းပေါ့နော်ဒီနေရာချထားရေးမလုံနိုင်တရွေ့တော့တိုက်ပွဲတွေကတော့ဖြစ်နေအောင်ပါပဲဘာလို့ဆိုတော့ဖြစ်တဲ့တိုက်ပွဲတိုင်းကကျွန်တော်တို့လေ့လာကြည့်တာတော့ RCSS ကလည်းသူတို့ နေတဲ့နေရာသူတို့တွားလာလှုပ်ရှားတဲ့နေမြေလို့အမြဲပြောပါတယ်ခင်ဗျာဒါပေမဲ့အစိုးရတပ်ဖက်ကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်လည်းသူတို့ကလည်းဒီ RCSS ကခွင့်မတောင်းဘဲနဲ့လက်နဲ့ကန်ပြီးတွားလာတယ်ဆိုပြီးတော့မှဒီအစိုးရတပ်ဖက်ကလည်းအင်နာတုံးတက်ခိုက်တာတွေအမြဲတမ်းကြုံလက်ကြုံထားရှိပါတယ်ခင်ဗျာ
အပြစ်ရဲ့စာချုပ်ထိုးပြီးကမှအခုလိုမျိုးမြန်မာစစ်တပ်ဘက်က RCSS SSA တောင်ပိုင်းတပ်ကိုလာရောက်တိုက်ခိုက်ခဲ့တဲ့အပေါ်ရှမ်းလူတို့ရဲ့ယုံကြည်မှုပြက်ပြားခဲ့ရတယ်လို့စိုးရင်စိတ်တွေရှိနေတဲ့တချို့ပြည်သူတွေရဲ့တန်ရစိတ်တွေကိုလည်းပုံမခိုင်ပါစေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ကရှမ်းလူငယ်ဆိုင်းဆိုင်လင်းကသုံးသပ်ပါတယ
်ကျွန်တော်တို့ငញ្ញိုင်းကြီးတစ်ခုလို့ကျွန်တော်တို့ပြောလိုက်ရင်ယုံကြည်မှုကအရင်ကြီးကြီးပါလေဒီကိုယ်တွေကကျွန်တော်တို့ရှိနေတဲ့တန်ရစိတ်တွေယုံကြည်မှုတွေပြက်ပြားသွားနိုင်တယ်နှစ်ဖက်စလုံးအနေနဲ့တော့ကျွန်တော်တို့ဖြစ်စေချင်တာကတော့ပြည်ရစီမှာကျွန်တော်တို့အခုတွားနေတဲ့ဒီ NCA ပေါ့နော် ANCA မဟုတ်ဘဲနဲ့ကျွန်တော်အားလုံးပါဝင်ပူးပေါင်းတဲ့ NCA ကိုကျွန်တော်တို့တွားစီချင်ပါတယ်နောက်ပြီးတော့နယ်မြေရှင်းလင်းရေးဆိုတဲ့ကောင်းစဉ်တစ်ခုနဲ့ကျွန်တော်တို့ဒီတက်ချက်နေတာမျိုးတွေကိုကျွန်တော်တို့ဖြစ်စေချင်ပါဘူးကျွန်တော်တို့ဒီချမ်းပြည်နယ်မှာရှိနေတဲ့လူတွေမှမဟုတ်ပါဘူးမြန်မာနိုင်ငံတစ်နိုင်ငံလုံးမှာရှိနေတဲ့ပြည်သူလူထုအားလုံးကငြိမ်းချမ်းရေးကိုတောင်းတနေပါပြီ
အခုလို RCSS နဲ့တိုက်ပွဲဖြစ်ခဲ့တဲ့အတွက်ရှမ်းပြည်နယ်အတွင်းငြိမ်းချမ်းရေးအပေါ်ဘလို့တက်ရောက်မှုတွေရှိနိုင်ပါသလဲဆိုတာကိုလည်းရှမ်းပြည်နယ်အရေးလေလာသူစိုင်းရင်ဖုံးမင်းကအခုလို့တုံ့တက်ပါတယ
်ဒီ RCS ကအစိုးရတပ်နဲ့အနည်းဆန်းဆုံးတပ်ဖွဲ့ဖြစ်နေတာတောင်မှလာရောက်တိုက်ခိုက်တယ်ဆိုပြီးတော့မှဒီရှင်းရှင်းပြောလို့ရှိရင်ဒီတိုက်ခိုက်မှုကယုံကြည်မှုအားနည်းစေတာပေါ့အစိုးရတပ်ဖက်ကဒီတိုက်ချင်းနဲ့တိုက်တပ်ဖွဲ့ကိုသူကအင်အားတုံးပြီးတော့မှလာရောက်တိုက်ခိုက်တယ်ဆိုတဲ့ဟာကရှမ်းရေးအပေါ်ယုံကြည်မှုကတော့လူထုရောနောက်ပြီး RCSS ကိုတိုင်ကလည်းတစ်ဖက်ကလည်းတနက်ကင်ကလည်းယုံကြည်စိတ်ချမှုကလည်းမရှိတော့အတင့်ပြင်းတဲ့အနေထားမှာအများတန်းရှိနေရတာပေါ့
ရှမ်းပြည်နယ်တွင်းမှာအပြစ်ရမထိုးထားသေးတဲ့ SSPB SSA မြောက်ပိုင်းတပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေဖြစ်ခဲ့ပြီးတော့ TLLA တအောင်းပလောင်လွတ်မြောက်ရေးတပ်နဲ့လည်းအစိုးရတပ်တို့ကြားတိုက်ပွဲတွေကဇက်တိုက်ဆိုသလိုဖြစ်နေတာပါ TLLA ကို RCSS ရှမ်းပြည်တောင်ပိုင်းတပ်ဖက်ကအစိုးရတပ်နဲ့ပူးပေါင်းတိုက်စစ်ဆင်ပါတယ်လို့ TLLA ဘက်ကဆွဆွဲထားပေမဲ့လို့ RCSS ကတော့ညှင်းချက်ထုတ်ထားပါတယ်ဒီလိုမျိုးနယ်မြေတွင်းမှာတိုင်းရင်းသားလက်နက်ကိုင်တွေကြားစီးရဲတင်းမာမှုတွေဖြစ်နေတဲ့အပေါ် UNFC ညှင်းညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကလည်းဝေရောက်ဖြေရှင်းပေးနေခြင်းလည်းဖြစ်ပါတယ် RCSS နဲ့ဖြစ်ခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးတော့ဘလို့ညှိနှိုင်းဆောင်ရွက်မှုတွေရှိနေပါသလဲဆိုတာကိုလည်းမြန်မာညီညွတ်ရေးစင်တာကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးတစ်ချိန်တည်းမှာပဲအပြစ်ရစာချုပ်မှာလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်၈ဖွဲ့အစိုးရလွှတ်တော်တပ်မတော်နဲ့နိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်တွေပါတက်ရောက်ကြမယ်ပြည်တော်စုညီညွတ်ရေးညီလာခံကလည်းလာမယ့်ဇန်နဝါရီလ12ရက်နေ့မှာကျင်းပတော့မှာဖြစ်ပါတယ်အပြစ်မရက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုပါပါဝင်တက်ရောက်ဖို့ဖိတ်ခေါ်ထားတဲ့ဒီညီညွတ်ရေးညီလာခံမှာအမျိုးသားပြန်လည်တင့်မြတ်ရေးလက်နက်ကိုင်ပဋိပက္ခတွေခြုံငင်းရေးအပါအဝင်နိုင်ငံရေးနှီးလန့်တဲ့အဖြေရှာရေးတွေကိုပါဆွေးနွေးကြမှာဖြစ်တယ်လို့လည်းသမ္မတကထုတ်ပြန်ကြေညာထားတာဖြစ်ပါတယ်ရှင
်မဆုမုံပြောပြသွားတာပါတိုင်းသားတိုက်ပွဲတွေဘက်ကနေရွေးကောက်ပွဲနောက်ဆက်တွဲအခြေအနေတွေဘက်ကိုလည်းကြည့်အောင်ပါပြီးခဲ့တဲ့2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သူကိုစလေလောင်း6000ကျော်မှာအယောက်100ကျော်ဟာရွေးကောက်ပွဲစီမင်းအရာတင်သွင်းရမယ်ရွေးကောက်ပွဲကာလအတွင်းကုန်ကျထားတဲ့ကုန်ကျဈေးကိုတင်ပြခဲ့ခြင်းမရှိဘူးလို့ရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်ပါတယ်ဒီလိုမတင်ခဲ့တဲ့ကိုစလေတွေကိုကော်မရှင်ကနေခုံအဖွဲ့ဖွဲ့စည်းကစစ်ဆေးသွားမယ်လို့လဲကော်မရှင်ကပြောပါတယ်စစ်ဆေးပြီးတည်ဆဲဥပဒေအရအေးယူသင့်မယူသင့်ကိုဆုံးဖြတ်မယ်လို့လဲဆိုပါတယ်အပြည့်စုံကိုတော့ VOA သတင်းတော့မေခကသတင်းပေးပို့ထားပါပ
ါဟုတ်ကဲ့ပါပြီးခဲ့တဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သူကိုယ်စားလှယ်လောင်း6000ကျော်မှာအယောက်100ကျော်ဟာရွေးကောက်ပွဲစီမင်းရာတင်သွင်းရမယ်ရွေးကောက်ပွဲကာလအတွင်းကုန်ကျထားတဲ့ကုန်ကျဈေးကိုတင်ပြခဲ့ခြင်းမရှိပါဘူးဒီလိုတင်ပြခဲ့ခြင်းမရှိသူတွေကိုလာမယ့်ဇန်နဝါရီဒုတိယပတ်ထဲမှာခုံရုံးဖွဲ့စစ်ဆေးတော့မယ်လို့ရွေးကောက်ပွဲကော်မရှင်ကအမည်မဖော်လိုတဲ့ညွှန်ကြားရေးမှူးတဦးက VOA ရဲ့မေးမြန်းမှုကိုခုလိုဖြေကြားခဲ့ပါတယ
်100ကျော်ရှိတယ်တနင်္ဂနွေလုံးမှာမပါဘူးဆိုင်တဲ့ကိုယ်စားလှယ်မပါဘူးအဲ့ဒါကျွန်တော်တို့ဒီကနေ့တရားရုံးနဲ့ဆက်မယ်ဖြစ်ပြီးတော့မှသူကပြန်ပြီးထုချေတော့တင်တယ်ပြီးတော့မှဒါကိုတရားရုံးနဲ့ဆက်ပြီးတော့ဆုံးဖြတ်ပေးတယ်ဒီဘက်ခေါ်တဲ့တရားခွင်ခေါ်လိုက်တဲ့ကျွန်တော်ကဘယ်တော့တင်ပါလဲမတူဘူးသူတို့တင်တယ်ကျွန်တော်ဘာကြောင့်တော့ကြလို့ဆိုအကြောင်းပြချက်လေးနဲ့တင်ပေါ့အကြောင်းပြချက်နဲ့မတင်တဲ့သူကလောကမတင်တဲ့သူကသွားမှာပဲအဲဟိုတော့ကြတဲ့သူကတော့ဘာကြောင့်တော့ကြလဲတင်ရမှာပေါ့တင်လို့ရှိရင်သူကျွန်တော်ကပြန်စဉ်းစားပြီးမှာပေါ့စဉ်းစားပြီးလို့ဆိုတော့လူကြီးတွေကဒါဟိုတရားခွင်ကစဉ်းစားပြီးမှဆိုတာဘာကြောင့်မှန်သလားသူတော့ကြတာမှန်သလားမှန်လားဆုံးဖြတ်ပြီ
လက်ရှိမှာကုန်ကြစိတ်မတင်ခဲ့တဲ့ကိုစလေဦးရေဟာအယောက်100ကျော်ရှိတယ်လို့ဒါကော်မရှင်ကပြောဆိုထားပြီးဘယ်ပြည်နယ်ဘယ်တိုင်းကဘယ်နှစ်ဦးလဲဆိုတာကိုတော့တိကျစွာမပြောခဲ့ပါဘူးဒီပြင်ဘယ်ပါတီဝင်တွေလဲဆိုတာကိုလည်းပြောဆိုခဲ့ခြင်းမရှိခဲ့ပါဘူးမတင်ခဲ့တဲ့ကိုစလေတွေအနေနဲ့ခုံရုံးမှာဘာကြောင့်မတင်ပြနိုင်ခဲ့တယ်လဲဆိုတာကိုအကြိုးအကြောင်းနဲ့အထောက်ထားခိုင်လုံစွာတင်ပြရမှာပါခုံရုံးကနေဒါကိုစစ်ဆေးမှာဖြစ်ပြီးစစ်ဆေးရသမျှကို တီတောင်စုရွေးကောက်ပွဲကော်မရှင်ကိုတင်သွင်းကကော်မရှင်ကနေကိုစလဲလောင်းအရေးချင်းပြန်ရင်းသူဟုတ်မဟုတ်ကိုဆုံးဖြတ်မယ်လို့အဲ့ဒီအမည်မဖော်လို့တဲ့ညွှန်ကြားရေးမှူးကပြောပါတယ်။ကုံကြားစိတ်မတင်ခဲ့တဲ့အယောက်တရာကြောင့်မှအနိုင်ရရွေးကောက်ပွဲကိုစလဲတွေမပါဝင်ဘူးလို့ကော်မရှင်ကပြောပါတယ်။ထုတ်ပြန်ထားတဲ့သက်ဆိုင်ရာလွှတ်တော်ရွေးကောက်ပွဲနီးဥပဒေ89အရရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်သူကိုစလဲတိုင်းဟာရွေးကောက်ပွဲအတွက်ကုံကြားစိတ်တွေကိုကော်မရှင်ကနေအနိုင်ရကိုစလဲအမည်စရင်ကြေညာပြီးတဲ့နေ့ကနေစပြီးရပ်ပေါင်း30အတွင်းမှာသက်ဆိုင်ရာခရိုင်ကော်မရှင်တွေကိုတင်ပြရမယ်လို့ဖော်ပြထားပါတယ်။မတင်သွင်းမှာကသက်ဆိုင်ရာလွှတ်တော်ရွေးကောက်ပွဲနီးဥပဒေ84အရအရေးအချင်းပြည့်ဝင်သူလို့တတ်မှတ်ကြေညာခံရမှာဖြစ်ပြီးလာမယ့်ကြားပြတ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခွင့်ပိတ်ပင်ခံရမှာဖြစ်ပါတယ်။လက်ရှိမှာကချင်ပြည်နယ်ဗမော်ခရိုင်မှာကိုယ်စားလှယ်လောင်း18ဦးဟာကုန်ကြားစိတ်လာရောက်တင်ပြခြင်းမရှိဘူးလို့အဲ့ဒီခရိုင်ကော်မရှင်အတွင်းရေးမှူးဦးကျော်သိန်းဦးက VOA ကိုခုလိုပြောပြပါတယ်။
အားလုံးကျွန်တော်18ယောက်ပြန်တယ်123ယောက်ပါလေ။ဟောသုံးခုသလုံးပြန်။ဟောပြည်သူ့တို့မှာတစ်ယောက်ပြန်တာပေါ့နော်။ဟောဒီဘုံလုံးတော့မမှတ်ဘူး။အားလုံး18ယောက်ကိုအများဆုံးကတော့ချင်းဒီမိုကရေစီပါတီကနေ5ယောက်၊အစညာ4ယောက်။ဟောပါတီတစ်ခုရှိသူကြီးစီတော့အဲ့လိုတော့ကြောက်ကြရမှာမရှိဘူး။ကျွန်တော်တို့ကကြောင်ညာစားတော့တတ်ပြီလေ။
ကုန်ကြစေးလာရောက်တင်သွင်းခြင်းမရှိတဲ့ပါတီတွေကတခုဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီကအတွင်းရေးမှူးဦးမရန်ရီကတော့မတင်ပြတဲ့အပေါ်အခုလို့ပြောပြပါဗျ။
ဟိုတယောက်ကသူကဟိုမူးမော့မင်းစန္ဒနေပြသူကဟိုယူကိုပဲမတိုက်ချင်ဘူးတော့လေချက်တော့ဟာလေသူကဘာမှမလုပ်တော့ဘူးဒီတိုင်းပဲသွားလာလည်းမလွယ်ဘူးလေအဲဒါသူလည်းမတင်တော့ဘူးတဲလေကြီးဆိုတဲနေလေဘာမှလည်းကုန်ကြစစ်တော့မရှိဘူးတော့သူကပြီးသွားပြီဟိုအစမတင်ဖြစ်တာတလူပါပြီးရတဲ့သူကဒီကမင်းဆုံးရဆိုဇင်းတင်ရမှာဆိုတော့မတိဘူးလေမလိုဘူးလို့ထင်လို့သူကသူတို့ကချူရတဲ့အဲလေတို့ဘာလို့တောင်ရလို့ဘာလို့ဆင်းသွားတယ်ဟိုအဲ့အရာမျိုးတွေရှိတာပေါ့အစ်စ်တွေလည်းမရဘူးသူတို့နဲ့နောက်မှပဲသူကသွားခေါ်ယူမှပဲလုတ်ခိုင်းတာအကြောင်းနင်းနေတော့ကြာသွားတာပ
ါပြီးခဲ့တဲ့ရွေးကောက်ပွဲမှာပါတီပေါင်း90ကျော်ကလွှတ်တော်ကိုယ်စားလှယ်ပေါင်း6000ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်ရွေးကောက်ပွဲကော်မရှင်စည်းရင်းအရ2010ရွေးကောက်ပွဲမှာလဲကုန်ကြစိတ်မတင်သွင်းနိုင်ခဲ့တဲ့ကိုယ်စားလှယ်ဥယျာဉ်ဟာ100ကျော်ရှိခဲ့တယ်လို့ကော်မရှင်ကပြောပါတယ်အဲ့ဒီတုန်းကကိုယ်စားလှယ်ပေါင်း3000ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးကုန်ကြစိတ်မတင်ခဲ့တဲ့ကိုယ်စားလှယ်တွေကိုစစ်ဆေးရမှာကိုယ်စားလှယ်30ကျော်ဟာတိကျတဲ့အထောက်ထားတင်ပြနိုင်ခြင်းမရှိခဲ့တာကြောင့်အမည်ပြတ်စည်းရင်းကြေညာခံခဲ့ရတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်ရှင်
VOA သတင်းတော်မေခရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါနောက်ထပ်2နာရီအကြာည9နာရီမှာတင်ဆက်မဲ့ VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုအတည်ပြုခြင်းပါတယ်ခင်ဗျာ
တော့ 26 ခုနှစ်သစ်တွေရောက်လာပြီးမကြခင်လပိုင်းတွေအတွင်းလွတ်တော်အစ်အစိုးရအဖွဲ့အစ်တွေပေါ်ပေါက်လာတော့မှာပါစေစုနှစ်ပေါင်းများစွာအတွင်းဘယ်တော့ငါးနဲ့မှမတူတဲ့အခြေအနေအစ်စ်တွေဖြစ်လာတော့မယ့်အလားအလာနဲ့အတူဒေသတွင်းနဲ့နိုင်ငံတကာမှာအောက်ကျနောက်ကျဖြစ်ခဲ့ကြရတဲ့မြန်မာနိုင်ငံသားတွေဒီနှစ်သစ်နဲ့အတူခေါင်းထောင်မော်ကြွားနိုင်ကြတော့မယ်လို့ကျွန်တော်တို့သောတာရှင်တွေအခိုင်အမာယုံကြည်နေပါပြီလားအခုလာမယ့်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ဖုန်းနံပါတ်က1-232-382-555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒီကနေ့ည9နာရီမှာဆွေးနွေးကြမယ့် VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ကြပါမယ်။ Penicillin C ကိုစတင်တွေ့ရှိခဲ့တဲ့1928ခုနှစ်ကတည်းကစပြီးကုသရောဂါအများပြားကိုဟန်တားရမှာပရိဇီဝဆေးကိုအသုံးပြုခဲ့ကြပါတယ်။ဒါပေမဲ့လည်းအခုခါမှာတော့အာနိသင်အပြင်းထန်ဆုံးပရိဇီဝဆေးကိုတော့မှခုခံနိုင်စွမ်းရှိတဲ့ Bacteria ပိုးတွေပိုများလာတာကိုဆရာဝန်တွေတွေ့မြင်လာကြပါတယ်။ပုဂ္ဂလိကဆရာဝန်တွေနဲ့ဆေးရုံတွေမှာပရိဇီဝဆေးကိုသုံးဆွဲတဲ့အလေးထားတွေကိုမပြောင်းလဲနိုင်သေးတော့ဆေးပညာလောကမှာအပြောင်းလဲတွေအကြီးအကျယ်ရှိလာလိမ့်မယ်လို့လဲ VOA သတင်းတော် Carol Pearson သတင်းပေးပို့ထားတာကိုရှားဖောင်ကပြောပြပါမယ်
။ကဘာကြီးဟာတာမန်ယောဂတွေကြောင့်လူအသေးပြပိုများလာနိုင်တဲ့ပရိဇီဝဆေးသုံးဆွဲမှုအလွန်ခက်တခက်ကိုဦးတည်နေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO က2015ခုနှစ်ထဲမှာပဲသတိပေးထားပါဗျ။ မေရိကန်ပြည်ထောင်စုယောဂထိန်းချုပ်ရေးဌာန CDC ကဒေါက်တာမိုက်ကယ်ဘဲကတော့
In India alone there is an estimated 58,000
ဆေးမတော်တော်တဲ့ယောဂတစ်မျိုးကြောင့်အိန္ဒိယနိုင်ငံတနင်္ဂနွေနေ့မှာပဲတစ်နှစ်အတွင်းခန့်မှန်းခြေနှုန်းစုအရွယ်ကလေး 98,000 သေဆုံးခဲ့ရပါတယ
်ဆေးမတော်တော်တဲ့ယောဂပိုးတွေကြောင့်2014ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုမှာသေဆုံးသူပေါင်း 23,000 လောက်ရှိတယ်လို့လဲ CDC ကခန့်မှန်းထားပါတယ
် For the longest time we've had a number of different
ဒီဇီဝဆေးမျိုးစုံကိုအချိန်မီးရနိုင်တဲ့အကြာဆုံးကာလမှာတော့တစ်ခုမရဘူးဆိုရင်နောက်တစ်ခုကိုပြောင်းသွင်းရမှာပဲကန်ဆိုးကျင်တော့အခုချိန်မှာပဋိဇီဝဆေးတွေရနိုင်တဲ့အခြေအနေက3အဆင့်မှာရောက်နေပါတယ
်ဘက်တီးရီးယားပိုးတွေဟာတစ်ချိန်လုံးပြောင်းလဲပေါ်ပေါက်နေရမှာဆေးတွေနဲ့တက်ပေမဲ့လည်းရှင်ကျန်ရစ်တဲ့ပိုးတွေကအစ်စ်မွေးထုတ်ပေးနေတာပါပရိဇီဝဆေးတွေဟာအလိုလျောက်ဆေးတံခံနိုင်လာတာမျိုးမဟုတ်ပဲပရိဇီဝဆေးမာရွင်သုံးဆွဲမှုကြောင့်ပရိဇီဝဆေးကိုခံနိုင်ရည်ရှိတဲ့ပိုးမွားတွေပေါက်ဖွားလာတာလည်းဖြစ်ပါတယ်ပရိဇီဝဆေးတွေဟာဘက်တီးရီးယားပိုးတွေကိုပဲထိထိရရဟန့်တားနိုင်ပြီးတုတ်ကွေးနဲ့အေးမိတာလိုဗိုင်းရပ်စ်ပိုးတွေကိုဟန့်တားနိုင်စွမ်းမရှိတာကိုလူတွေနားမလည်ကြတဲ့အတွက်လည်းအခြေအနေတွေပိုဆိုးလာနေတာပါပြဿနာကိုဖြေရှင်းနိုင်ဖို့အတွက်သိပ္ပံပညာရှင်တွေကလည်းဆေးအစ်စ်တွေထုတ်လုပ်ဖို့ကြိုးစားနေကြပါတယ
် But more crucially right now is saving
ဒါပေမဲ့ကျွန်တော်တို့မှာရှိထားပြီးသားတွေကိုထိန်းထားဖို့ကပိုအရေးကြီးပါတယ
်ယောဂပိုးထိန်းချုပ်ရေးဌာန CDC ရဲ့လေ့လာတွေ့ရှိချက်အရအမေရိကန်ပြည်ထောင်စုမှာရှိတဲ့ဆေးရုံတွေမှာဆေးအညွန့်တွေကိုလိုအပ်တာထက်ပိုမိုပေးကြတာကိုတွေ့ရတယ်လို့ဆိုပါတယ်ပရိဇီဝဆေးအညွန့်တွေကိုပေးတဲ့အခါမှာဆရာဝန်တွေအနေနဲ့ပိုမိုသတိထားကြဖို့ကိုလည်း CDC ကတိုက်တွန်းထားပါတယ်ကုသယောဂပိုးဖြစ်စေတဲ့အကြောင်းရင်းတွေကိုလည်း CDC ကရှာဖွေလေ့လာနေပါတယ
် Antibiotic resistance is not only being generated
ပရိဇီဝဆေးတွေမတိုးလျော်တာဟာအသုံးများလွန်တာတစ်ခုတည်းကြောင့်မဟုတ်ပဲတန့်ရှင်းမှုမရှိတဲ့မြေကြီးနဲ့မတော်တဆထိမိတာမျိုးတွေကြောင့်လည်းဖြစ်တတ်တဲ့အတွက်ကုသမှုကိုထိန်းချုပ်တဲ့အပိုင်းကလည်းညီညွညီမျှအရေးကြီးပါတယ
်ပရိဇီဝဆေးတွေကိုတောက်တဲ့အခါလူတွေဟာပြန်လည်နေကောင်းလာသည့်တိုင်အောင်ပေးထားတဲ့အညွန်တိုင်းပြီးအောင်တောက်ကြဖို့နဲ့ဒီကိစ္စကိုတဦးချင်းအနေနဲ့လည်းကူညီနိုင်ကြောင်းယောဂထိန်းချုပ်ရေးဌာန CDC ရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ်။ပရိဇီဝဆေးအသုံးပြုတဲ့ခေတ်နောက်ပိုင်းရုပ်တရက်ဖြစ်မလာအောင်ကဘာတဝမ်းအတိုင်းအတာနဲ့ကာကွယ်လှုံ့ဆော်ကြဖို့ကလိုအပ်နေပါသေးတယ်ရှင်
။ရှားပေါင်တင်ပြခဲ့တာပါ VOA ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ။ကြခင်ကျွန်တော်တို့အစီအစဉ်လေးအဆုံးသတ်တော့မှာပါအခုတော့သတင်းအချင်းချုပ်ကိုနန်းလောင်ကတင်ပြပါမယ
်ပါကစ္စတန်နဲ့ဆက်နဲ့ထိစပ်နေတဲ့အိန္ဒိယနိုင်ငံပန်းချက်ပြည်နယ်ကလေတပ်အခြေစိုက်ဆန်းတစ်ခုမှာတနေ့လုံးဖြစ်တဲ့တိုက်ခိုက်မှုအတွင်းတနတ်သမား၄ဦးနဲ့အဆောင်တပ်သား၂ဦးသေဆုံးသွားတယ်လို့အရာရှိတွေကပြောပါရယ်ပန်နုတ်လေတပ်စခန်းကိုစနေနေ့မနေ့အစောပိုင်းမှာတနတ်သမားတွေဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးနိုင်အတော်ကြောင်တနတ်တန်တွေကြားနေခဲ့ရတာပါတိုက်ခိုက်ရေးသမားတွေဘသူဘဝဖြစ်တဲ့ဆိုတာစုံစမ်းနေဆဲဖြစ်တယ်လို့အိန္ဒိယအရာရှိတွေကပြောပါရယ်သူတို့ဟာအိန္ဒိယနိုင်ငံအုပ်ချုပ်မှုအောက်ကကက်ရှမီးယားဒေသကိုခွဲထွက်လို့တဲ့ပါကစ္စတန်နိုင်ငံအခြေစိုက်မိုဟာမက်ရတမရောလို့ခေါ်တဲ့စစ်သွေးကြွအုပ်စုကဖြစ်မယ်ဆိုပြီးတော့အိန္ဒိယအလုံးကြုံရေးအရာရှိတချို့ကပြောပါရယ်အိန္ဒိယချင်းဖြစ်တဲ့ပါကစ္စတန်နိုင်ငံသားမကအိန္ဒိယရဲ့အိန္ဒိယချင်းနိုင်ငံအားလုံးနဲ့အငြင်းချမ်းရေးကိုရာလိုလားကြောင်းဒါပေမဲ့အိန္ဒိယကိုအကြမ်းဖက်တိုက်ခိုက်လာရင်အလားတူတံပြန်တုံ့ပြန်သွားမယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးကရုံမြင့်တန်းကြားမိန့်ခွန်းမှာစစ်ကလုံးတွေကိုတရီထားတုံလုံးပြောဆိုသွားပါရယ်တရုတ်နိုင်ငံဟာပေါ်အားကောင်းပြီးတော့စွမ်းဆောင်ရည်ပိုကောင်းတဲ့စစ်တပ်ကိုတည်ဆောက်နေရတဲ့အမျှတပ်ဖွဲ့အသစ်၃ခုကိုဖွဲ့စည်းလိုက်ပါတယ်။ရည်ပြည်နယ်နမိတ်ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားနေတဲ့အပေါ်သူ့အနေထားကိုအားကောင်းအောင်လုပ်နေချိန်မှာပဲအခုလိုတပ်ဖွဲ့အသစ်ကိုဖွဲ့စည်းလိုက်တာပါ။နိုင်ငံရဲ့မဟာဗျူဟာမြောက်ဒုံးကြီးတွေကိုကြီးကြပ်လှုပ်ဆောင်မှုအတွက်တပ်ဖွဲ့အသစ်တခုထူထောင်မယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကတောက်ကြတဲ့နောက်ပိုင်းမှာကြေညာပါတယ်။ရှိမနိုင်ငံထဲကအစိုးရတပ်ကိုထောက်ခံတဲ့တပ်ခိုက်ရေးသမားတွေဟာအယ်ကိုင်ဒါအစစ်မြင့်ကောင်းဆောင်တယောက်နဲ့စစ်သွေးကြွတပ်သား၂ယောက်ထက်မနည်းကိုတပ်ဖြတ်ခဲ့တယ်လို့ပြောပါရယ်အဗ်ဒူအန်ဝါလိုလူတီများတဲ့အလီအာဘတ်အယ်ရပ်ဒင်ထလက်ကစစ်သွေးကြွတွေထိန်းချုပ်ထားတဲ့ရှီမင်းရဲ့အခြေစုံပြည်နယ်တစ်ခုဖြစ်တဲ့ဟာဒရာမတ်မှာအယ်ကိုင်ဒါတွေတည်ထောင်ထားတဲ့တရားရုံးတစ်ခုရဲ့အကြီးအကဲလည်းဖြစ်ပါရယ်ရှင်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုနန်းလောင်ကြေညာခဲ့တာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Caris Bynan ဖြစ်ပါတယ် VO American တန်ညနေဘက်မြန်မာပါအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 အထိလိုင်းနိုမီတာ 16.25 ရူကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VO ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နိုင်အကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.